ဗျာဒိတ်ကျမ်းအခိုင်း20မှာဖော်ပြထားတဲ့နောက်ဆုံးသောတရားစီရင်ခြင်းအကြောင်းကိုကျွန်တော်ဟောပြောသွားမှာဖြစ်ပါတယ်။ဗျာဒိတ်ကျမ်းအခိုင်း20အခန်းငယ်9မှ30အထိကိုကျွန်တော်ဖတ်ပြပါမယ်။ထိုအနှစ်တထောင်ကုန်ပြီးမှစာရန်သည်ထောင်ထဲကလွှဲရသောအခွင့်ကိုရ၍အရေးအတွက်အားဖြင့်သမုတ်တရားသဲလုံးနှင့်အမျှများသောဂောကမာဂောကတီးဟုသောမိကြီးလေးမျက်နာပေါ်မှနေသောလူအမျိုးမျိုးတို့ကိုလှဲ့ပြန်အံ့သောငါ၎င်းစစ်တိုက်ဖို့ဇီးဝဲစီခြင်းငါ၎င်းတက်လိမ့်မည်ထိုသူများတို့သည်မြေကြီးမျက်နာပေါ်သို့တက်၍တန်ရှင်းသူတို့၏တက်ကို၎င်းချစ်ပွေသောမြို့တော်ကို၎င်းဝိုင်းကြ၏ထိုအခါဘုရားသခင်အထံတော်ကောင်းကင်မှမိကြ၍သူတို့ကိုမြူလေ၏သူတို့ကိုလှဲ့ပြသောမာနတ်ကိုလည်းတားရဲနှင့်မိတ်ဆာပရောဖက်ရှိရာကန့်နှံ့ရောနှောသောမိအိုင်တဲသို့ချပစ်လျင်သူတို့သည်နှိမ့်ညံ့မပြတ်ကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရကြလတန်းလို့ပေါ်ပြထားပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်ဟာစာရမဏတ်နဲ့သူ့ရဲ့နောက်လိုက်များအားလုံးကိုနောက်ဆုံးတရားစီရင်ခြင်းအကြောင်းဖြစ်ပါတယ်အဲ့ဒီအကြောင်းအရာဟာကျွန်တော်ရဲ့ထင်မြင်ယူဆချက်မဟုတ်ပါဘူးအခြားသောခရိယံများရဲ့ထင်မြင်ယူဆချက်လည်းမဟုတ်ပါဘူးခရစ်တော်ဖခင်သခင်ကိုရော်ရိုင်ကတပည့်တော်ယောဟန်ကိုဖွင့်ပြတော်မူသောအနာဂတ်မှာဖြစ်ပျက်တရားစီရင်ခြင်းအကြောင်းဖြစ်ပါတယ်စာရမဏတ်နဲ့သူ့ရဲ့နောက်လိုက်များအားလုံးကိုနောက်ဆုံးတရားစီရင်မဲ့အချိန်ဟာအနှစ်တထောင်အုပ်ဆိုးခြင်းပြီးမှဖြစ်မဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာအတိအလင်းဖော်ပြထားပါတယ်ဗျာဒိတ်ကျမ်းအခိုင်း20အခန်းငယ်1မှ3ကြားမှာဖော်ပြထားတဲ့အချက်ကိုကျွန်တော်တို့ပြန်ကြည့်ရင်ခရစ်တော်ကဒီကမ္ဘာမြေကြီးပေါ်မှာမိမိအုပ်ဆိုးတော်မူသောဘုရားသခင်နိုင်ငံတော်ကိုတည်ထောင်တော်မူမှာဖြစ်ပြီးအနှစ်တထောင်အုပ်ဆိုးတော်မူမဲ့အကြောင်းအနှစ်တထောင်အုပ်ဆိုးခြင်းကာလအတွင်းစာရမဏတ်ကလူအမျိုးမျိုးတို့ကိုမလှည့်ပြားရလင်အောင်စာရမဏတ်ကိုအနက်ဆုံးသောတွင်းထဲမှာအနှစ်တထောင်ပတ်လုံးချိန်ထောင်ထားမဲ့အကြောင်းနဲ့အနှစ်တထောင်အုပ်ဆိုးခြင်းကာလပြည့်စုံတဲ့အခါမှာစာရမဏတ်ကိုထောင်ကနေပြန်လွတ်မဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။အနှစ်တထောင်အုပ်ဆိုးခြင်းကာလပြီးမှစာရမဏတ်ကိုထောင်ကနေလွတ်လိုက်တဲ့အခါခရစ်တော်နဲ့ခရစ်တော်ရဲ့လူတို့ကိုစစ်တိုက်ဖို့ဂောဂနဲ့မာဂောဂဆိုတဲ့ကမ္ဘာအရက်လေးမျက်နှာမှာနေတဲ့လူအမျိုးမျိုးတို့ကိုလှည့်ပြားသွေးဆောင်မဲ့အကြောင်းကျွန်တော်ဖတ်ပြခဲ့တဲ့ဗျာဒိတ်ကျမ်းအခိုင်း20အခန်းငယ်9နဲ့8မှာအတိအလင်းဖော်ပြထားပါတယ်။ဂောဂနဲ့မာဂောဂဆိုတာခရစ်တော်နဲ့ခရစ်တော်ရဲ့လူတို့ကိုစစ်တိုက်ဖို့လာကြတဲ့ကဘာအယက်ယက်ကနေခြေတက်လာကြတဲ့သူတို့ကိုတင်စားတဲ့နာမည်ဖြစ်ပါတယ်။စာရမဏတ်ကလူတို့ကိုလှည့်ပြပြီးခရစ်တော်ကိုစစ်တိုက်ဖို့စုဝေးစေတဲ့အရေးအတွက်ဟာဘလောက်အထိများသလဲဆိုရင်သမုတ်တရားသဲလုံးနဲ့အမျှများပြားတဲ့အကြောင်းဗျာဒိတ်ကျမ်းအခိုင်း20အငယ်8မှာအတိအလင်းဖော်ပြထားပါတယ်။ခရစ်တော်နဲ့ခရစ်တော်ရဲ့လူတို့ကိုစစ်တိုက်ဖို့စာရမဏတ်ရဲ့နှုတ်ကိုလိုက်ကြမဲ့သူတွေဟာဘယ်သူတွေဖြစ်မှာလဲအနှစ်တထောင်အုပ်ဆိုးခြင်းမှာကိုယ်ခန္ဓာနဲ့ဝင်စားကြမဲ့ယုံကြည်သူတို့ကနေမွေးလာမဲ့သူတွေဖြစ်တဲ့အကြောင်းဟေရှာယအခန်း65အခန်းငယ်23အရကျွန်တော်တို့သိရပါတယ်အနှစ်တထောင်အုပ်ဆိုးခြင်းကာလအတွင်းမှာမွေးဖွားလာကြတဲ့သူများစွာတို့ဟာခရစ်တော်ကိုကယ်တင်ရှင်ဖြစ်တဲ့အကြောင်းမိမိတို့ရဲ့စိတ်နှလုံးထဲမှာယုံကြည်လက်ခံခြင်းမရှိဘဲနဲ့အပြင်ပန်းအဖြစ်သာယုံကြည်ကြမှာဖြစ်ပါတယ်ခရစ်တော်အပေါ်သူတို့ရဲ့ယုံကြည်ခြင်းဟာအပေါ်ယံမျှသာဖြစ်တဲ့အကြောင်းစာရမဏတ်ကိုခြေနောင်ရာကနေလွတ်လိုက်တဲ့အခါမှာထင်ရှားလာမှာဖြစ်ပါတယ်စာရမဏတ်ရဲ့နောက်ကိုသူတို့လိုက်သွားကြခြင်းမှာအနှစ်တထောင်အုပ်ဆိုးခြင်းကာလအတွင်းဒုတိယမွေးခြင်းကိုမခံတော့သူတွေဖြစ်ကြောင်းထင်ရှားတဲ့သက်သေပဲဖြစ်ပါတယ်စာရမဏတ်ဘက်ကိုပါသွားကြတဲ့များစွာသောသူတို့ဟာကဘာအယက်ယက်ကနေခြေတက်လာကြမှာဖြစ်ပြီးယေရုရှလင်မြို့ကို၎င်းအနီးပတ်ဝန်းကျင်မှာစခန်းချနေကြတဲ့ခရစ်တော်ရဲ့လူတို့ကို၎င်းဝိုင်းထားကြမှာဖြစ်တယ်ယေရုရှလင်မြို့ဟာအနှစ်တထောင်အုပ်ဆိုးခြင်းကာလအတွင်းခရစ်တော်ရဲ့အုပ်ချုပ်ရေးမြို့တော်ဖြစ်ပြီးခရစ်တော်နဲ့ခရစ်တော်ရဲ့လူတို့ရှိရာနေရာဖြစ်ကြောင်းယေရမိအခန်း3အငယ်18ဟေရှာယအခန်း24အငယ်23ဇာခရစ်အခိုင်း14အငယ်9ကနေပြီးတော့17အရာကျွန်တော်တို့သိရပါတယ်ခရစ်တော်နဲ့ခရစ်တော်ရဲ့လူတို့ကိုစစ်တိုက်ဖို့ခြေတက်လာကြတဲ့သူအားလုံးကိုဖခင်သခင်အထံတော်ကောင်းကင်မှမိကြစေပြီးဖြတ်စည်းတော်မူမှာဖြစ်ပါတယ်စာရမဏတ်ရဲ့နောက်ကိုလိုက်ကြတဲ့သူအားလုံးကို မိနဲ့အကုန်လုံးဖယားသခင်လောင်ကျွမ်းစေတော်မူပြီးရင်သူတို့ကိုလှည့်ပြားတဲ့စာရမဏတ်ကိုလည်းတားရဲနဲ့မိဆာပရောဖက်ရှိရာကန့်နှံ့ယောနောသောငရဲမိအိုင်ထဲမှာချပစ်တော်မူမှာဖြစ်ပါတယ်။ဒါဟာစာရမဏတ်အပေါ်ဖယားသခင်ရဲ့နောက်ဆုံးသောတရားစီရင်တော်မူခြင်းဖြစ်ပါတယ်။စာရမဏတ်ကိုကန့်နှံ့လောင်တဲ့ငရဲမိအိုင်ထဲမှာဖယားသခင်ချပစ်တော်မူပြီးရင်စာရမဏတ်ဟာငရဲမိအိုင်တဲကနေဘတော်မှပြန်ထွက်လာမှာမဟုတ်တော့ဘူး။ဖယားသခင်ကိုပြစ်မှားတဲ့သူ့ရဲ့အပြစ်ကြောင့်ငရဲမိအိုင်တဲမှာကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုသူခံရမှာဖြစ်ပါတယ်။ထာဝရငရဲမိအိုင်ဟာစာရမဏတ်နဲ့သူ့ရဲ့တမန်များအတွေ့ဖယားသခင်ပြင်ဆင်ထားတဲ့ထာဝရပြစ်ဒဏ်ခံရနေရဖြစ်တဲ့အကြောင်းမဿဲအခန်း25အခန်းငယ်47မှာခရစ်တော်ယေရှုဖယားသခင်ကိုယ်တော်တိုင်ကအတိအလင်းမိန့်တော်မူပါတယ်။စာရမဏတ်တာမကသူ့ရဲ့တမန်နတ်ဆိုးများအလုံးကိုကန့်နှံ့လောင်တဲ့ထာဝရငရဲမိအိုင်ထဲမှာဖယားသခင်ချပစ်တော်မူမှာဖြစ်တယ်။စာရမဏတ်ကယေရှုခရစ်တော်ဟာဖယားသခင်သားတော်ဖြစ်ကြောင်းသိတယ်။စာရမဏတ်ရဲ့နတ်ဆိုးတွေကလည်းယေရှုခရစ်တော်ဟာလူစားတိအဖြစ်ကိုခံယူတော်မူသောဘုရားသခင်သားတော်ဖြစ်ကြောင်းသိကြသည်တာမကသူတို့ကိုထာဝရငရဲမိအိုင်ထဲမှာချပစ်မဲ့သူဟာယေရှုခရစ်တော်ဖြစ်ကြောင်းသူတို့ကောင်းကောင်းသိကြတယ်ဒီလောကမှာယေရှုသက်ရှိထင်ရှားရှေ့စဉ်တုန်းကဂါဒရပြည်လို့ခေါ်တဲ့အရတ်မှာယေရှုကြွတော်မူခဲ့ပါတယ်အဲ့ဒီအရတ်မှာတန်ကြိုးတွေနဲ့ဘလောက်ပဲခြေနောင်ခြေနောင်ဘသူမှခြေနောင်လို့မရတဲ့အမတန်ကြမ်းတမ်းတဲ့နတ်ဆိုးဆွဲတဲ့သူရှိခဲ့ပါတယ်။အဲဒီလူရဲ့အထဲမှာရှိတဲ့နတ်ဆိုးများကယေရှုကြွလာတာကိုမြင်ကြတဲ့အခါမှာဖယားသခင်သားတော်ယေရှုကိုတော်သည်အကျွန်ုပ်တို့နဲ့အဘယ်သို့ဆိုင်သနည်းအချိန်မရောက်မီအကျွန်ုပ်တို့ကိုနှင်းဆဲခြင်းကကြွလာတော်မူသလားဟုအော်ဟစ်၍လျှောက်ကြ၏လို့မဿဲအခန်း၈အငယ်၂၀နဲ့ကိုမှတွေ့ရပါတယ်ဖယားခင်သတ်မှတ်တော်မူသောနောက်ဆုံးသောတရားစီရင်မဲ့အချိန်ရောက်လာရင်ဖယားခင်သားတော်ယေရှုခရစ်တော်ကစာရမဏတ်နဲ့သူ့ရဲ့နတ်ဆိုးများအလုံးကိုကန့်နှံ့လောင်တဲ့ထာဝရငရဲမိအိုင်ထဲမှာချပစ်တော်မူမှာဖြစ်ပါတယ်စာရမဏတ်နဲ့သူ့ရဲ့တမန်နတ်ဆိုးများကအမတန်ကြောက်ရွံ့နေတဲ့ယေရှုခရစ်တော်ကိုဒီလောကီလူသားများကကြောက်ရွံ့ရမဲ့သူမှမသိကြဘူးစာရမဏတ်နဲ့သူ့ရဲ့တမန်နတ်ဆိုးများရဲ့လှည့်ပြားခြင်းကိုခံရတဲ့လူသားများကယေရှုခရစ်တော်ဟာလူတို့ကိုအပြစ်ငရဲကနေကယ်တင်နိုင်သောသူနဲ့ချပစ်နိုင်သောတပါးရီသောဖယားသခင်သားတော်ဖြစ်မှန်းမသိကြဘူးဒါကြောင့်ယေရှုကငါအဆွေတို့သင်တို့အားငါဆိုသည်ကကိုခန္ဓာကိုတတ်၍နောက်တဖန်အလင်းမပြုတ်နိုင်သောသူတို့ကိုမကြောက်ကြနဲ့အဘယ်သူကိုကြောက်ရမည်နည်းဟုမူကားကိုခန္ဓာကိုတတ်ပြီးမှငရဲတဲ့သူချနိုင်သောသူကိုကြောက်ကြလော့ငါအမှန်ဆိုသည်ကားထိုသူကိုကြောက်ကြလော့လို့နောက်တော်လိုက်တဲ့သူတို့ကိုမိန့်တော်မူပါれစာရမဏတ်နဲ့သူ့ရဲ့နတ်ဆိုးများစစ်မှန်သောဖယားသခင်ကိုယေရှုခရစ်တော်အားဖြင့်သိနိုင်ပါလျက်နဲ့ယေရှုခရစ်တော်ကိုညှင်းပယ်ကြတဲ့လူသားအလုံးကိုထာဝရငရဲမိအိုင်ထဲမှာချပစ်မှတ်သူဟာမိမိပင်ဖြစ်တဲ့အကြောင်းယေရှုခရစ်တော်ကအတိအလင်းမိန့်တော်မူပါတယ်။ဗျာဒိတ်ကျမ်းအခန်း20အငယ်30မှာခရစ်တော်ကစာရမဏတ်နဲ့သူ့ရဲ့တမန်များတားရဲနဲ့မိဆာပရောဖက်တို့ကိုကန့်နှံ့လောင်တဲ့ငရဲမိအိုင်ထဲမှာချပစ်တဲ့အခါမှာသူတို့ဟာနှိမ့်ညံ့မပြတ်ကဘာအဆက်ဆက်ပြင်းစွာသောဝေဒနာကိုခံရကြမှာဖြစ်တဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။စာရမဏတ်နဲ့သူ့ရဲ့နတ်ဆိုးများဟာဘယ်သူတွေလဲ။သားရဲနဲ့မိဆာပရောဖက်ကရောမတူတွေလေဆိုတာကျွန်တော်ရဲ့ထင်မြင်ယူဆချက်မဟုတ်ပဲဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အတိုင်းအတူချုပ်ကျွန်တော်ပြောပြပါမယ်။စာရမဏတ်နဲ့သူ့ရဲ့တမန်နတ်ဆိုးများဟာဘုရားသခင်ဖန်ဆင်းတော်မူသောကောင်းကင်တမန်တွေဖြစ်ကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။စာရမဏတ်ဟာဘုရားသခင်ကိုမပြစ်မှားခင်ဘုရားသခင်အမိန့်တော်ကိုအခြားသောကောင်းကင်တမန်များထံကိုတည်ပေးရတဲ့သူနောက်တနည်းပြောရရင်ကောင်းကင်တမန်များရဲ့ခေါင်းဆောင်နေရာမှာဘုရားသခင်ခန့်ထားတဲ့သူဖြစ်တယ်။ဒါပေမဲ့ဘုရားသခင်ပေးတော်မူသောအခွင့်တို့ကိုအလွဲသုံးစားလုပ်ပြီးတော့ဘုရားသခင်ကိုနေရာလို့ကြံစီခဲ့တဲ့အတွေ့ဘုရားသခင်ကောင်းကင်နိုင်ငံတော်ကနေမိကြီးတိုင်အောင်နှင်ချခြင်းကိုခံရတဲ့သူဖြစ်တဲ့အကြောင်းဟေရှာယအခန်း14အခန်းငယ်17မှ15ကြားမှာ၎င်း ရေစကြေလအခိုင်း28အခန်းငယ်17မှ19ကြားမှာ၎င်းအာတိအလင်းကျွန်တော်တို့တွေ့ရပါတယ်။ကောင်းကင်နမန်3ပုံ2ပုံဟာစာရမဏေရဲ့နောက်ကိုပါသွားကြတဲ့အကြောင်းဗျာဒိတ်ကျမ်းအခိုင်း17မှာတွေ့ရပါတယ်။စာရမဏေနဲ့အတူမိကြီးကိုနှင်ချခြင်းကိုခံရတဲ့သိုးသောကောင်းကင်နမန်များနောက်တနည်းပြောရရင်နတ်ဆိုးများရဲ့အရေးအတွက်ဟာဘလောက်များမလဲဆိုရင်အခုကောင်းကင်နိုင်ငံမှာရှိတဲ့ကောင်းကင်နမန်ရဲ့အရေးအတွက်ကိုကြည့်ရင်ကျွန်တော်တို့ခံမှန်းလို့ရပါတယ်။အခုကောင်းကင်နိုင်ငံမှာရှိတဲ့ကောင်းကင်နမန်ရဲ့အရေးအတွက်ဟာလူရဲ့ကိန်းကနားနဲ့ရေတွက်လို့မရနိုင်လောက်အောင်များပြားတဲ့အကြောင်းဗျာဒိတ်ကျမ်းအခိုင်းငါအခန်းငယ်၁၁မှာအတိအလင်းဖော်ပြထားပါတယ်။ကောင်းကင်တမန်၃ပုံ၂ပုံရဲ့အရေးအတွက်ဟာရေတွက်လို့မရနိုင်လောက်အောင်များပြားတယ်ဆိုရင်ကောင်းကင်တမန်၃ပုံ၂ပုံရဲ့အရေးအတွက်ဟာလည်းရေတွက်လို့မရနိုင်လောက်အောင်များမယ်ဆိုတာကျွန်တော်တို့ခံမှန်းလို့ရပါတယ်။အဲ့ဒါလောက်များတဲ့စာရမဏေရဲ့နတ်ဆိုးများဟာအခုကဘာအရရမှာရှိနေကြပြီ။လူသားတွေကဖယားစစ်ဖယားမှန်ကိုခရစ်တော်အဖြစ်မသိနိုင်အောင်အံပွေလမိုက်လက္ခဏာများကိုလှုပ်ပြခြင်းမှားယွင်းတဲ့ဘာသာတရားတွေနဲ့လူတို့ကိုလှည့်ပြလျက်ရှိနေပါတယ်ခရစ်တော်ကိုယုံကြည်ပြီးတဲ့သူတွေကိုလည်းလှည့်ပြဖို့စ조사လှုပ်ဆောင်လျက်ရှိနေတဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်ဒါကြောင့်အံပွေလမိုက်လက္ခဏာများကိုမြင်တိုင်းမယုံပါနဲ့စာရမဏေကလူတွေကိုလှည့်ပြဖို့ဘုရားသခင်ကိုအတုခိုးလေရှိပြီးနမိတ်လက္ခဏာများကိုလှုပ်ပြတတ်ပါတယ်။တရားမှာတရားရာခိုင်နှုံးမှန်ကန်ခြင်းမရှိတဲ့စာရမဏေနဲ့သူ့ရဲ့လူတွေဟောတဲ့အနာဂတ်ဟောကိန်းတွေဘေရင်လက္ခဏာတွေနတ်များရဲ့အကူအညီနဲ့အကြအမြင်ဟောတဲ့သူတွေရဲ့မူတာစကားတွေကိုယုံပြီးတော့မိတ်ဆွေအသက်မရှင်ပါနဲ့။မာယွင်းလွဲချော်ခြင်းလုံးဝမရှိတဲ့ဘုရားသခင်စကားတော်တမန်ကျမ်းစာမှာပါတဲ့ခရစ်တော်ရဲ့ဂတိတော်များကိုသာယုံကြည်ပြီးတော့အသက်ရှင်ပါခရစ်တော်ကသူ့ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသူတိုင်းကိုအပြစ်ငရဲမိအိုင်ကနေထာဝရကယ်တင်တော်မူကြောင်းအာမခံတော်မူပါတယ်စာရမဏေနဲ့နတ်ဆိုးတွေကတော့လူတို့ရဲ့နောင်ဘဝအာမခံချက်ကိုမပေးနိုင်သေးတာမကကန့်နဲ့လောင်တဲ့ငရဲမိအိုင်ထဲမှာချပစ်ခြင်းကိုခံရမဲ့သူတွေဖြစ်ပါတယ်။ထာဝရပြစ်ဒဏ်ခံရငရဲမိအိုင်ထဲမှာမိတ်ဆွေတွားခြင်းမဲ့မထင်ပါဘူး။ဒါပေမဲ့ဖယားသခင်စံချိန်ကိုမမီတဲ့အပြစ်နဲ့မကင်းတဲ့ကိုကုသူကိုအမိပြုပြီးအပြစ်ရှိတဲ့လူတို့ရဲ့အပြစ်ကိုဖြေသောခရစ်တော်ကိုညှင်းပယ်ရင်တော့မိတ်ဆွေနောင်ဘဝတွားရမဲ့နေရာဟာစာရမဏေနဲ့သူ့ရဲ့တမန်များရှိရာထာဝရငရဲမိအိုင်ဖြစ်တဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ဒါကြောင့်ခရစ်တော်ကိုကယ်တင်ရှင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့ကျွန်တော်မြတ်တာနဲ့တိုက်တွန်းအပ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။